ဒီနေ့ဒီချိန်ဒီခါမှာတော့ဝိရိယကိုအလေးပေးပြီးတော့မှကြိုးစားပွားများအားထုတ်ရမယ်နေ့ဖြစ်ပါတယ်ဝိရိယနဲ့ဆက်စပ်ပတ်သက်ပြီးတော့အရေးကြီးဆုံးသည်တမာတိအဘိန်းဒီဆောက်တဲ့အချိန်ခံကာလမျိုးမှာဝိရိယဟာအတော့အရေးကြီးပါဝိရိယတလုံးကိုဥတည်ပြီးတော့လည်းပဲတရားအလုပ်ပွားများအားထုတ်တယ်ဆိုတဲ့စကားလုံးကိုကြည်ရှင်းနေပါလေအားထုတ်တယ်ဆိုတဲ့ဟာဝိရိယကိုအလေးပေးပြီးတော့သုံးနှုန်းနဲ့ဝေါ်ဟာရစကားလုံးဖြစ်ပါလေအဲ့တော့အဲ့ဒီဝိရိယဆိုတဲ့အရာမှာဒီနေရာမှာဝိရိယဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဝိရိယဆိုတာကကြိုးစားတယ်ပွားများတယ်အားထုတ်တယ်အဲ့ဒီထက်ပို့ပြီးတော့နည်းနည်းနည်းနည်းပြောရမယ်ဆိုလို့ရှိရင်တော့တက်တက်ကြွကြွနူနူကြကြအဘဒယမကောင်းတဲ့និဝရဏတရားတွေကိုဖယ်ရှားခြင်းနဲ့ကောင်းတဲ့တတိတွေကိုမြဲမြံစွာဖြစ်ဖို့အတွက်လုံလပြုတာထို့ထက်ထို့ထက်နည်းနည်းနည်းနည်းပြောရမယ်ဆိုရင်တော့ရှုခွင့်နဲ့ရှုချက်ကိုတထထဲကိုင်နေအောင်ဂယုစိုက်တာအဲ့ဒါဝိရိယရဲ့သဘောပါပဲတို့ဝိရိယနဲ့ဆက်စပ်တဲ့ပြီးတော့မိမိတို့အားထုတ်တဲ့အချိန်ခါမှာစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရမယ်နေရာမျိုးမှာတန်လဗရကမောမြတ်ဗုဒ္ဓကနေပြီးတော့မှအနက်ခိတဒူရောဆိုပြီးတော့ဒီလိုစကလုံးနှစ်ခုပြတာ။ဌာမဝါဒန္လပရကမောဆိုတာကတက်ကြွနိုးကြတဲ့စိတ်ထား။အနက်ခိတဒူရောဆိုတာကမိမိမှာဓာဝန်ရှိတယ်မိမိအလုပ်တည်။မိမိမှာအလုံးဓာဝန်ရှိတယ်အဲ့ဒီအသိစိတ်တွေရှိထား။မိမိဘဝသည်မိမိတောင်မိမိအလုပ်သည်မိမိတောင်မိမိမှာအလုံးတောင်ရှိတယ်မြေသူပုဂ္ဂိုလ်တဦးတယောက်ကမှလှုပ်ဆောင်ပေးလို့ရတဲ့အရာမဟုတ်ဘူးမိမိကိုယ်တိုင်ကနေပြီးတော့ထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြအဘာတရားဆောင်ရွက်ရမယ်အမှုကိစ္စပွားများရမယ်အားထုတ်ရမယ်အမှုကိစ္စပဲလို့ဒီလိုအတိလေးတွေရှိရအဲ့လိုအတိရှိပြီးတဲ့အချိန်ကကြတော့မိမိတို့အားထုတ်တဲ့အချိန်ခံကာလမှာမနေ့ခင်းတုန်းကပြောခဲ့တဲ့និဝရဏတရားဆိုတာလေးတွေဟာဝင်ဝင်လာတတ်ပါအဲ့ဒီនិဝရဏဆိုတဲ့အတွေးလေးတွေဝင်ဝင်ဝင်ဝင်လာတဲ့အချိန်ကကြတော့လည်းပဲထိုအတွေးလေးတွေကိုလက်ခံမထားဘဲနဲ့တွေးဆိုတဲ့និဝရဏသဘောတရားလေးတွေဟာဝရိယနဲ့တတိကိုအာနဲ့အောင်ပြုလုပ်တတ်တဲ့အရာလို့သဘောပေါက်ပြီးတော့အတွေးဆက်ကိုယံသူသဘောသဘောထားပြီးတော့ဝရိယနဲ့ကြိုးစားပန်းစားပွားများအထောက်အမှာဖြစ်တယ်ဝရိယနဲ့ကြိုးစားပန်းစားပွားများအထောက်တဲ့အချိန်ခါကာလမှာထုံនិဝရဏတရားတွေဟာစိတ်ကထက်သန်ရင်ထက်သန်သလောက်တက်ကြွရင်တက်ကြွသလောက်ဖယ်ရှားသွားပါလိမ့်မယ်និဝရဏတရားတွေကိုကင်းကသွားပြီဖယ်ရှားသွားပြီဖယ်ရှားလို့ကင်းကသွားပြီဆိုတဲ့အချိန်ကကြတော့မိမိတို့ရဲ့နေစဉ်နဲ့အမြပြောနေကြတာပြောနေကြတဲ့အဲ့ဒီဝင်လေနဲ့ထွက်လေကိုဂယုစိုက်ထားမှာဖြစ်တယ်အဲ့လိုဂယုစိုက်လိုက်တဲ့အချိန်ကကြတော့ နေတဲ့နေတဲ့ကနေပြီးတော့ဥစဉ်တို့ပြောနေတာကယူယူလေးရှုခိုင်းတာဖြစ်ပါဝင်လေနဲ့ထွက်လေကိုယူယူလေးရှိနေတယ်ယူယူလေးရှိနေတာကိုပဲယူယူလေးသိနေအောင်ခယူးဆိုင်ရမှာဖြစ်တယ်အဲ့လိုခယူးဆိုင်လိုက်တဲ့အချိန်ကကြတော့အတင်းအဓမ္မလည်းမလောက်ရပါ ကျန်းကျန်းတိုင်းထွက်လေဝင်လေဒီကျန်းကျန်းတိုင်းဖြစ်အောင်လဲမလောက်ရဘူးအိုဒီအတိန်ပြစ်စလက်ခါလဲပဲမထမ်းသင့်ပါအေးပုံမှန်သဘောလေးတွေကိုထက်ကနေပြီးတော့မှအဆက်ကိုစူးစီးလေးလွယ်ကူစေဖို့ဝိရိယလေးထည့်ရမယ်ဂယုစိုက်ပြီးတော့မှထထသန်သန်တက်တက်ကြွကြွလေးဖြစ်လာဂယုစိုက်လုံးလပြုတ်လိုက်တဲ့ဆိုရင်ဝင်လေနဲ့ထွက်လေဟာထင်ရှားလာမှာဖြစ်ပါ အဲ့လိုထင်ရှားလာတဲ့အချိန်မှာအရင်အရင်ပထမဦးဆုံးနေ့ကဦးဇင်းတို့ပြောပြသွားတာကနံပါတ်စင်းနဲ့တအပြီးတော့မှဒီလိုပြောတာတတိမြဲဖို့ဥစွာပြရတာပါတတိမြဲရာပထမဒုမှာရှိသူသည်လုံးစုံလင်းရာဒနိုင်သာစမှာငိမ့်လီပြီဆိုတဲ့အတိတ် အဲ့တော့ဒီနေ့မှကြတော့အဲ့ဒီမှာယူယူဝင်လေထွက်လေကိုရှုရမှာဟုတ်တော့ပဲနဲ့ဓလုံးလေးတိုးပြီးတော့ရှုရမှာဖြစ်တယ်ဓလုံးလေးတိုးထည့်ပြီးတော့ရှုရမှာကဘယ်လိုလဲဆိုရင်အဲ့ဒီဝင်လေနဲ့ထွက်လေကိုတိဆိုတဲ့ဓလုံးလေးကိုထည့်ပြီးတော့ဝင်လေတိထွက်လေတိဒီလိုရှုရမှာဖြစ်တယ် အဲ့ဒီဝင်လေလေနဲ့ထွက်လေလေကိုလည်းပဲအရင်အရင်နေတုန်းကရှည်ရင်ရှည်တဲ့တို့ရင်တို့တယ်လို့ဒီလိုသိခိုင်းတယ်ဝင်လေဝင်သွားရင်ဝင်သွားတယ်ဝင်သွားတယ်အဲ့ဒါကိုကြည့်ပြီးတော့အရှိရှုသွင်းနေတယ်ထွက်လေလည်းပဲအဲ့ဒီမှာအရှိကြီးရှိုက်ထုတ်နေတယ်ဝင်လေကနေပြီးတော့မှတူတူလေးဝင်သွားရင်လည်းပဲ တူတူလေးဝင်သွားတယ်နောက်ပြီးတော့တူတူလေးရှိုက်ထုတ်တယ်လို့ဒီလိုသိခိုင်းတယ်ဒီနေ့ကြတော့အဲ့ဒီဝင်လေထွက်လေရဲ့သဘောတဘာဝလေးတွေကိုအကဲခတ်မှာဖြစ်တယ်အကဲခတ်တဲ့အချိန်ကကြတော့ဒီဝင်သွားတဲ့လေရဲ့အစာဝင်သွားတဲ့လေရဲ့အလယ် ဝင်သွားတဲ့လေရဲ့အဆုံးအဲ့ဒီအထိကိုအကဲခံမှာဖြစ်တယ်ဝင်လေရဲ့သဘောတဘာဝကိုဒီတိန်သိနေတဲ့ဆိုရင်ဝရိယသည်ဆွမ်းအားနည်းနေတယ်သူ့အတွက်နေရာမရပါဘူးဒါကြောင့်မလို့သာမန်ယူယူသိနေုံလေးနဲ့သိနေမယ်ဆိုလို့ရှိရင်ဝရိယဟာသူ့ရဲ့ဆွမ်းရည်ပြတ်ွက်မရှိတဲ့အတွက်နောက်ဆုတ်ပြီးတော့ထွက်ထိန်နေတတ်ပါ ဝရိယမရှိတော့ဘူးဆိုရင်ဘာတွေဝင်လာတတ်တာလဲဆိုရင်နိဝရဏတရားတွေဝင်လာတတ်ပါတယ်နိဝရဏတရားလေးတွေဝင်လာပြီဆိုတဲ့အချိန်ကကြတော့အတွေးတွေရှုပ်ချက်ခပြီးတော့ဘယ်လိုလုပ်ရမယ်လို့မသိတော့ပဲဖြစ်တတ်တယ်ဒါကြောင့်ဝိရိယလေးထည့်ဖို့ဥင္ကနေပြီးတော့မှ ဝင်တဲ့လေရဲ့အစာဝင်တဲ့လေရဲ့အလဲဝင်တဲ့လေရဲ့အဆုံးအထိကြအကဲခပြီးတော့ရှုတည်ရမှာဖြစ်တယ်ထုံနည်းတူစွာပဲထွက်တဲ့လေကိုလည်းပဲထွက်တဲ့လေရဲ့အစာထွက်တဲ့လေရဲ့အလဲထွက်တဲ့လေရဲ့အဆုံးဒီလိုသုံးမျိုးစလုံးကိုအထူးဂရုစိုက်ပြီးတော့သိနေအောင်ကြိုးစားပွားများအားထုတ်ရမှာဖြစ်တယ် ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းမနေ့တနေ့ကထက်ဒီနေ့ကနည်းနည်းပိုခက်ပါတယ်ဝိရိယဆိုတဲ့အရာအခက်အခဲကိုဖြည့်ရှင်းတဲ့အလုပ်တွေသူ့အလုပ်ဖြစ်ပါတယ်နည်းနည်းလေးခက်မှဝိရိယသည်နည်းနည်းလေးတက်ပြီးတော့နည်းနည်းလေးဖြည့်ရှင်းခွင့်ရတဲ့အတွက်တတိတိပို့ပြီးတော့ဆွမ်းမြင်လာပါ မနေ့တနေ့ကဥစဉ်ပြောသလိုတတိတတိဆိုတာကဝိရိယကနေပြီးတော့မှစူးစီးပေးဝိရိယကနေပြီးတော့အမျက်မပြလုံလဆိုင်ပြီးတော့မှပ ပြုလို့ဆောင်ရွက်နေပြီးနေမှာတတိဆိုတာဖြစ်ခွင့်ရပါတယ်အဲ့ဒါမှသာလင်ဒီဝင်လေရဲ့လွင်လေနဲ့ထွက်လေရဲ့အပေါ်မှာအမြဲမပြတ်နေနိုင်ခွင့်ရှိပါတယ်တတိဒီဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာအစဉ်အမြဲတည်ခင်းနေဖို့ အစဉ်တစ်ဖြင့်ကြောက်ရွံ့နေဖို့ဆိုတာဟာဝိရိယဟာအရေးအကြီးဆုံးပါပဲဒါကြောင့်မလို့အကဲခတ်တဲ့အချိန်မှာကဲခါပြီးတော့ဂယုစိတ်တဲ့ဂယုတစိတ်အကဲခါမှာဖြစ်တယ်ကဲခါဆိုတဲ့ဟာကိုဒီမှာဓလုံးထပ်တိုးလာတယ်ဒီနေ့ဒီနောက်ဓလုံးထပ်တိုးလာတာကဘာလဲစောစောကအကဲခါလို့ပြောလိုက်တဲ့အထက်မှာ ဒီသဘောလေးတွေဟာအလွယ်ဆုံးတဲ့စကားပဲဖြစ်တယ်။မူရင်းကတော့သူ့ရဲ့မူရင်းကစိတ်ဦးလက်ထတာပဲဖြစ်တယ်။ဓမ္မပြပြမှာလေ။စိတ်ဦးလက်တဲ့ဆိုတာကသူယောဂီသူတော်ကောင်းတို့အနေအဖြင့်အမြဲမပြချမ်းပူးနေကြဖြစ်တဲ့ယောနိသောမနာတိကာရဆိုတဲ့စကားလုံးပဲဖြစ်ပါ။ယောနိသောမနာတိကာရဆိုတာက ပါဠိစကားလုံးဖြစ်တယ်မြန်မာလိုဘာသာပြန်ရင်တော့နှလုံးသွင်းမှာဒီလိုပဲဘာသာပြန်တကယ်တကယ်ရှုတည်တဲ့အချိန်ကကြတော့အာယုံဖြစ်တဲ့ဝင်လေထွက်လေရဲ့အပေါ်မှာစိတ်အစဉ်သဖြင့်ဂိမ်းညှို့ထားခြင်းစိတ်ကနေပြီးတော့အစဉ်သဖြင့်ဂိမ်းညှို့ထားခြင်းစိတ်ဦးလှဲ့ထားခြင်းကို ယောနိသောမနာတိကာရလို့ခေါ်တာဖြစ်ပါတယ်ဒီတော့ဒီနေရာမှာအဲ့ဒီမှာစိတ်ဦးသည်ဝင်လေရဲ့ထွက်လေရဲ့အပေါ်မှာဝင်လေနဲ့ထွက်လေရဲ့အပေါ်မှာအစဉ်သဖြင့်ဦးလက်ထားမှာဖြစ်တယ်ဦးလက်လေဝိရိယလေးထက်လေဒီလိုလောက်ပါဝိရိယဆိုတဲ့နေရာမှာပြောပြပါဘီဂယုစိတ်တာ အဲ့တော့စိတ်ဦးလက်ထားတဲ့နေရာကိုအထူးကယူစိတ်ကယူစိတ်လိုက်တဲ့အခါကျတော့တတိကအဲ့ဒီဝင်လေထွက်လေရဲ့အာယုံအပေါ်မှာအစဉ်သဖြင့်ကြာရောက်လာပါလိမ့်မယ်တတိကအစဉ်သဖြင့်ကြာရောက်လာပြီဆိုတဲ့အချိန်ကကျတော့မိမိတို့ရဲ့အတိတ်ဒီဘယ်လိုသိလာမလဲဆိုရင်ဝင်လေရဲ့အဆောက်ကိုလည်းသိသွား ဝင်လေရဲ့အလေကိုလည်းသိသွားပါလိမ့်မယ်။နောက်ဝင်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အဆောက်ကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အလေကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။အဆအလေအဆုံးသုံးမျိုးစလုံးကိုသိဖို့ဆိုပြီးတော့မြတ်ဗုဒ္ဓကလည်းပဲတပ္ပကာယပဋိသံဝေဒိအတ္တသိတ္တမိတိသိခတိ တဗ္ဗကာယပဋိသံဝေဒိပတ္တသိတ္တမိတိသိခတိအဲ့ဒါလို့မြတ်ဗုဒ္ဓကနေပြီးတော့မှဝင်လေရဲ့အတုအရှိကိုအစအလက်အဆုံးသုံးမျိုးစလုံးတိအောင်ကြိုးစားမယ်လို့အမိန့်ရှိတော်မူပါတယ်ဒါကြောင့်လို့လည်းပဲတို့ယောဂီသူတို့သူတော်ကောင်းအပေါင်းတို့အနေအချင်း ရှုမှတ်ပွားများတဲ့အချိန်ခါမှာဗုဒ္ဓနိစ္စရှုမှတ်ပွားများနိုင်မှာနိစနစ်မင်္ဂန္တာဖြစ်ပါတယ်။ဒါကြောင့်အချိန်ခံပိုင်းဆိုင်ရာမှာအလွန်အလွန်အရေးကြီးလွတ်တဲ့အတွက်အထူးကယူဆိုင်ပြီးတော့မှရှုမှတ်ပွားများမှာဖြစ်ပါတယ်။အဲ့ဒါလို့အခုပြောခဲ့တဲ့အတိုင်းဝင်လေရဲ့အစဝင်လေရဲ့အလယ်ဝင်လေရဲ့အဆုံးဆိုပြီးတော့ အစအလေအဆုံးသုံးမျိုးစလုံးတိလာနေတဲ့အခြေအချင်းတွေရှိလာပြီဆိုတဲ့အခါကျတော့ကိလေသာနိဝရဏတရားတွေလည်းပဲတဖြည်းဖြည်းချင်းပါပါပါပါပါသွားပါလိမ့်မယ်အဲ့ဒါလိုကိလေသာနိဝရဏတရားတွေကိုတဖြည်းတဖြည်းတဖြည်းပါပါပါပါသွားသည်နဲ့အများ အခုပြောခဲ့တဲ့ဝိရိယတို့တတိတို့ကိုလည်းပဲအထူးအကောင်းလာပါလိမ့်မယ်ဝိရိယနဲ့တတိတို့ရဲ့အထူးအကောင်းလာပြီဆိုရင်တသားတဲ့ပေါင်းစားလာပါလိမ့်မယ်ဝိရိယနဲ့တတိနဲ့ဝိရိယသည် တမားတဲ့ပေါင်းစပြီးတော့ပြင်တူအလုတ်လောက်လာကြပြီဆိုတဲ့အချိန်ကကြတော့တည်ငြိမ်မှုတည်ကြည်မှုဆိုတဲ့တမားဒီတွေရရှိလာပါလိမ့်မယ်တမားဒီတွေကိုရရှိလာတဲ့အချိန်ကကြတော့စိတ်တွေကလည်းပဲငြိမ်သက်လာပါလိမ့်မယ်အဲ့ဒီအချိန်ကကြတော့ စိတ်ဒီကလည်းပဲပြန့်လွင့်ပြီးလွားမှုနေပါသွားတဲ့အချိန်မှာယောက်ကလည်းပဲတောင်းတင်းချင်းညောင်းညာချင်းကဲ့ခဲချင်းဆိုတဲ့သဘောလေးတွေကလည်းပဲတဖြည်းတဖြည်းတဖြည်းတဖြည်းနဲ့ပြည်လျော့သွားပါလိမ့်မယ်အမှန်အဖြစ်မိမိတို့တောင်းတင်းချင်းညောင်းညာချင်းကဲ့ခဲချင်းဖြစ်နေတာကစိတ်ရဲ့မငြိမ်မြတ်မှုကြောင့်ယုတ်တွေမငြိမ်မမြတ်ဖြစ်နေခြင်းပဲဖြစ်ပါ စိတ်တွေကနေပြီးတော့တောင်းထွက်ပြီးမြောက်ထွက်ပြီးကိလေသာနိဝရဏတွေကအစဉ်သဖြင့်အနောက်ဆက်ခံနေရလို့စိတ်မငြိမ်သက်မှုကြောင့်စိတ်တွေရောက်ရက်ခတ်မှုကြောင့်ယုတ်တွေကလည်းပဲမငြိမ်မမြဖြစ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာနာကျင်ခြင်းကဲ့ခဲခြင်းတောင်းခြင်းတင့်ခြင်းအောင်းခြင်းအင်းခြင်းထုံးခြင်းကျင်းခြင်းဆိုတဲ့သဘောတွေဖြစ်နေတာဖြစ်ပါတယ် အခုပြောတဲ့အတိုင်းရှုတိလိုက်နေတဲ့အချိန်ကကြတော့စိတ်တွေကတဖြည်းဖြည်းချင်းကိလေသာနေဝရဏတရားတွေကပါပါပါပါပါသွားတာဖြစ်လို့စိတ်ကညီမြသွားတဲ့အချိန်မှာယောက်ကလည်းပဲသမာသမညီမြသွားပါလိမ့်မယ်အဲ့ဒီယောက်ရဲ့သမာသမညီမြသွားပြီဆိုရင်ယုံနဲ့စိတ်စိတ်နဲ့ယုတ်တိပြန်လည်ညီမြမှုညီညွတ်မှု ရှိနေခြင်းကိုဒီပင်လင်ဒီငြိမ်တဲ့သမာဓိတိကြည်တဲ့သမာဓိဒီလိုခေါ်ပါတယ်ဒါကြောင့်အဲ့ဒီဒီကြည်တဲ့သမာဓိရရှိဖို့အရေးအတွက်အခုအချိန်မှာဝိရိယသည်အရေးကြီးပါတယ်ဝိရိယသည်အရေးကြီးတာဖြစ်လို့ခါတိုင်းနေ့ကလို့ဝင်လေထွက်လေကိုရိုးရိုးသိတာမဟုတ်ဘဲနဲ့အစာအလယ်အဆုံး သုံးမျိုးစလုံးတိနိုင်အောင်အမြဲမပြတလဆက်ကိုပဲဂယုစိုက်ရမှာဖြစ်တယ်အဂယုစိုက်ပြီးလို့အဲ့ဒီမှာတတိယမြဲမြံစွာရှိလို့တိလာပြီးပြီဆိုတဲ့အချိန်ကကြတော့တိပြီးပြီဆိုရင်ဝင်လေရဲ့အစအလယ်အဆုံးသုံးခုစလုံးတိပြီးပြီဆိုရင်နောက်ကတင်ညာအကူလေးလိုက်သွင်းရမှာဖြစ်တယ်အဲ့ဒါကြတော့ ဝင်လေတိဒီလိုရှုမှတ်ရမှာဖြစ်တယ်ထပ်သွားတဲ့လေလည်းပဲအစအလယ်အဆုံးသုံးမျိုးစလုံးကိုတိနဲ့အောင်အကဲခါမှာဖြစ်တယ်ဂယုစိုက်ရမှာဖြစ်တယ်အဲ့လိုဂယုစိုက်လို့တိလာပြီးတတိကမြဲမြံလို့တိလာပြီးပြီဆိုတဲ့အချိန်ကကြတော့ထွက်လေတိဒီလိုရှုမှတ်ပါမရမှာဖြစ်တယ် ဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းအခုပြောပြခဲ့တဲ့အလုတ်အစဉ်အတိုင်းမိမိတို့အနေအချင်းနေဝရဏတွေပန်းပြီးတော့တည်ကြည်တဲ့သမာဓိရရှိဖို့အရေးအတွက်ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်လို့အစဉ်သဖြင့်ဂယုစိုက်ပြီးတော့ရှုမှတ်ပွားများ